ထိုင်းနိုင်ငံတောင်ပိုင်းနခွန်စီသမရခရိုင်တဲကိုဝင်လာတဲ့ပပုအပူပိုင်းမုံတိုင်းမဝင်ရောက်ခင်ကတည်းကထိုင်းအစိုးရကကြိုတင်သတိပေးချက်တွေနဲ့ပြင်ဆင်မှုတွေလုပ်ထားတဲ့အတွက်မြန်မာရွှေပြောင်းအလို့သမားတွေစိုးစိုးဝါးဝါးအခက်အခဲဖြစ်နေတယ်ဆိုတာကိုမကြားရသေးတဲ့အကြောင်းမြန်မာရွှေပြောင်းအလို့သမားရေးကာကွယ်ရေးကွန်ရက်ကပြောပါတယ်ထိုင်းချေဆိုင် VOA သတင်းတော့မအေးမာကတင်ပြပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံထဲကခရိုင်အသီးသီးမှာမြန်မာရွှေပြောင်းအလို့သမားတွေအ ਨੇ ဆုံးသိမ့်နေချီပြီးအလုပ်လုပ်ကြနေကြတာပါထိုင်းဆိုရရဲ့ကြိုတင်ပြင်ဆင်မှုတွေကြောင့်ထိုင်းတောင်ပိုင်းအပူပိုင်းမုန်တိုင်းဖြစ်နေတဲ့နေရာမှာနေထိုင်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေသုံးတရာဖြစ်လို့အကူအညီတောင်းတာမျိုးတွေမရှိသေးတဲ့အကြောင်းမြန်မာရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ထိုင်းနိုင်ငံအစိုးရလည်းဒီဟာလာကူလာမယ်ဆိုတာကိုစီရင်ဝင်သူကသုံးရင်းနဲ့နိုင်စီရင်ဒီတခရန်ဒီကအစသူအတိတ်ပြညာထားတဲ့အကြောင်းဟိုကျွန်တော်ဒီမှာရှင်းပြောင်းလို့ဒီမှာရှိရဟိုသူတို့ကအခက်ကဖြစ်ပေါ်လာဆိုအတန်အခုချိန်ကြီးကျွန်တော်ကစောင့်ကြည့်နေမတွေ့သေးပါဘူးခင်ဗျာ
ထိုင်းနိုင်ငံအစိုးရအနေနဲ့မှုန်တိုင်းသတိပေးချက်တွေကိုကြိုတင်ထုတ်ပြန်ထားတဲ့အတွက်ကောဘေးလွတ်ရာတွေကိုရှင်းပြောင်းခိုင်းထားတဲ့အတွက်ပါထိုင်းတောင်ပိုင်းကပြည်သူတွေအနေနဲ့မှုန်တိုင်းဝင်ရောက်ချိန်မှာစိုးစိုးဝါးဝါးအခြေအနေတွေကိုမကြုံခဲ့ရဘူးလို့လည်းသူကပြောပါတယ်
သူရဲ့မိုးလေးကတာဟင်တိုင်းမှုကျုပ်ကိုတိုင်းတရေဝင်သူကသူရဲ့ထုတ်ပြတဲ့နောက်ပိုင်းမှာသူကအဲ့ဒီတားမှာရှိတဲ့ဒေသခံပြည်သူတွေကိုရုပ်ကတည်းနဲ့ပတ်သက်နေဘယ်လိုစီစဉ်ရမလဲနောက်အမှန်တကယ်ဖြစ်ပေါ်လာမဲ့ယူကြည့်ရရှာဖြစ်နေတဲ့ဒေသတွေအလုံးမှာလည်းသူရဲ့ပြည်သူတွေဘယ်လိုရောက်ဒီချိန်ကြောင်းထားတာဒီနောက်ရုပ်ကကနေဒီသူကလူငယ်ရင်းနဲ့သူကအပြည့်ချထားတဲ့အကြောင်းဆိုဆိုရရနေသမီးတွေကျွန်တော်တွေ့ရှိတာမတွေ့ရဘူ
းမုံတိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်ရာကနေမိုးသဲထန်စွာရွာသွန်းပြီးနေရင်းနေတိုက်ခတ်နေသလိုပင်လယ်ပြင်မှာလည်းလှိုင်းနေကြီးနေပါတယ်အဲ့ဒီဒေသဘက်မှာတော့ထိုင်းစစ်တပ်ကအရေးပေါ်စည်းရုံးတွေလုပ်ပေးထားပြီးမုံတိုင်းတဲ့ပြည်သူတွေကိုကယ်ဆယ်ရေးတွေလုံခြုံရေးတွေအပြည့်အဝချပေးထားပါတယ်ပတ္တနီခရိုင်ထဲမှာတော့ပင်လယ်ပြင်မှာငါးဖက်လေတစည်းတိမ်းမောက်ပြီးထိုင်းနိုင်ငံသားတအူထိုင်းနိုင်ငံသားတအူသေဆုံးခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြထားပါတယ်ရှင်